စကိုင်းတိုင်းကမ်လူမျိုးနယ်အတွင်းကိုမြန်မာစစ်တပ်ကအင်အား100ဝန်းကျင်စီပါတဲ့စစ်ကြောင်း3ကြောင်းနဲ့ဝင်ရောက်ပြီးလက်မြေရှင်းလင်းလုပ်နေတာကြောင့်ကျေးရွာပေါင်း40လောက်ကဒေသခံ3000ကျော်လောက်အထိထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကမ်ဘလူမြို့နယ်အတွင်းကကျေးရွာတွေကိုမြန်မာစစ်တပ်ကအင်အား300ကျော်နဲ့စစ်ကြောင်း3000ခွဲပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေစစ်ကြောင်းမထိုးခင်ဖေရီလ13ရက်နေ့ကလေးကစစ်ကြောင်းထိုးမဲ့ရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတို့ထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ
်စစ်ကြောင်းက3000ကျော်ခွဲပြီးတော့စစ်ကြောင်းကို100ကျော်အင်အား100ကျော်100ကျော်ပါလေရဒီအင်းလက်ကြီးတို့ဒီမှာရတဲ့ energy နဲ့ဆက်တဲ့တာအရင်တခါမရှိသွားတဲ့ရွာတွေပဲအဲ့ဘက်တူကိုပြန်လာပြီးတော့ဒီထိုးနေရကြအခုလောလောဆယ်ကခမ368ကတော့ energy ရွာကိုရောက်နေပြီခမ369ကတော့ energy ရွာနဲ့ခုနှစ်မိုင်ကျော်ကျော်လောက်မှရှိနေရကြအဲခမ368ကတော့ကျွန်တော်ဒီမောင်းတိုင်ရွာကိုရောက်နေတယ်အဲလောလောဆယ်တော့မရသူတို့အဲ့လိုပြစ်တာခတ်တာတော့မရှိသေးဘူးကြသူတို့ရှစ်ကြောင်းမထိုးခင်ကတော့120 for လက်နက်ပေါ့သူတို့ဒီ606တက်ရင်ကတိုင်2ဘိန်းပါတဲ့ဒီအမြောက်လောင်ချာနဲ့ဒီအဲ့ဒီအခုစစ်ကြောင်းထိုးမဲ့ရွာဘက်ဒီမှာအပြစ်ထားတယ်ဗျခုနှစ်လုံးလောက်ပြစ်ထားတယ်ဒီတယောက်ဖြီးတယ်နွားတကောင်ဖြီးတယ်ဗျပြန်လာတော့ပြက်စီးရောမရှိပါဘူ
းစစ်ကြောင်းထိုးလာလို့ရွာပေါင်း40လောက်ကဒေသခံ3000ကျော်ဟာတောရီတွေကိုရှောင်ပြေးနေကြရပါတယ်ဖေရီလာ14ရက်နေ့ကလည်းတောထဲကစစ်ရှောင်းဒဲရီဘက်ကိုစစ်ကောင်စီစစ်ကြောင်းထိုးတာကြောင့်တောထဲကစစ်ရှောင်းတွေထပ်မံထွက်ပြေးနေကြရတယ်လို့စစ်ရှောင်းတချို့ဖမ်းဆီးခံရတာမျိုးတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ်
စစ်ကြောင်းရွာတွေမှာရွာပေါင်း40လောက်ရှိရတာလူကြီး3000ကျော်လောက်တော့ရှိမှာမှာ2ရက်ရှိပြီရှောင်းတာတော့လောလောဆယ်တော့ပြည်သူ12ယောက်ဘဲဘက်ကတော့အဲ့လိုမိထားတယ်အဲ့ဒါသူတို့ပြန်လွတ်တာလည်းမကြသေးဘူးကြာသူတို့ဘာဖြစ်တယ်ဘာဖြစ်တယ်လို့လည်းအဲ့လိုအကြောင်းမကြရသေးဘူးခမ368ကလောလောဆယ်အဲ့အင်းလက်ကြီးတွေဝင်သွားတဲ့စစ်ကြောင်းအဲ့စစ်ကြောင်းကဒီပြည်သူဒဲရီမှာထမင်းချက်စားပြီးအဲ့ချက်စားတဲ့ဒဲပန်းချင်းတွေကိုဖမ်းလာခဲ့တယ်သူကတော့အင်းလက်ကြီးရွာသားပါတယ်ယမပါတယ်ထိန်တော့ပါတယ်ဗျအမျိုးသမီးက3ယောက်ပါတယ်ဗျ
လက်ရှိမှာစစ်ဘေးရှောင်တွေဟာနေထိုင်စရာတဲတွေမရှိပဲကွင်းပြင်တွေနဲ့တစ်ပင်တွေအောက်မှာပဲနေကြရပါတယ်။တကြီးရွယ်ဦးတချို့ကတော့မြန်မာစစ်တပ်ဝင်လာချိန်မှာလမ်းဖြတ်ကြောက်ရွံ့ပြီးတတိလစ်မင်းမျောကုန်တာမျိုးတွေဖြစ်ကြတယ်လို့ဒေသခံတွေကအခုလိုပြောပါတယ်
။နေရတာတော့ပဲဒီလိုလက်နက်ကြီးနဲ့ပြစ်မာတွေအဲ့ဒီအခုကြောက်နေရတာအဲ့လက်နက်ကြီးနဲ့ရမ်းပြစ်မာတွေကြောက်ရတာပဲဒီမှာကာကွယ်လည်းမရှိတဲ့ဖြစ်ဒီတကြီးရွယ်ဦးလေးတွေတော့နည်းနည်းစိတ်နှက်ပြီးတော့ဒီလိုမိရာတို့အဲ့လိုကြောက်နှံ့ပြီးတော့အဲ့လိုမိရာတွေတော့ရှိနေကြ။အဲတော့ဘာမှတော့မဖြစ်တော့ဘူး။အဲလက်မကြီးရမ်းပြစ်မှာပဲအတင်းဆွေးနေကြကြောက်နေကြတာ
။ဒေသခံတွေစစ်ဘေးရှောင်ကြစင်မှာစံစီစတဲ့အခြေခံစားတောက်ကုန်တွေကိုတော့ယူဆောင်တင်ရခဲ့တာကြောင့်စားတောက်ရေးမှာတိတ်အခက်ခဲမရှိပေမဲ့နေထိုင်စရာအခက်ခဲတွေကတော့ဖြစ်နေကြတယ်လို့ဒေသခံတွေကပြောပါရယ်။ကမ်ဘလူးနယ်တွေကရွာတစ်ရွာမညံအင်းညောင်ပေါက်အင်းဇီးပင်သားရဲသွေးအင်းလေကြီးလေလာတိရတာအင်္ကာတောက်ကျေးပင်အပ်ကန်ယိုကျွန်းပင်ကုန်းထိန်တော်တစ်ပင်သာမကုံးပေမဲဘူကုံးမဲစီစုတက်အောင်တရာမြန်ကန်သာဇီးဖြူကုံးစင်နေရှမ်းတက်ရောမာကြီးကုံးထောက်ရှာအိုင်ခအုံးသာမောင်တိုင်တိရကောင်ညောင်ကိုင်းကြာပတ်ကံဘူတဲကုံးဘကုံစတဲ့ကျေးရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါ။ဆီယနာသိမ်းပြီးနောက်ပိုင်းမှာစကိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေးအတွက်အဖြစ်စစ်ဘေးရှောင်ဦးရေက8သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတာဖြစ်တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISV မြမကဖော်ပြထားပါတယ်ရှင်။